အာဏာသိမ်းစစ်ကောင်စီတပ်တွေကလိုက်လံရှာဖွေဖမ်းဆီးနှိမ်နင်းနေတာကြောင့်ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်တဝိုက်ကျေးရွာသားတွေဟာနီးစပ်ရာရွာတွေနဲ့တောအုပ်တွေထဲထွက်ပြေးသိမ်းရှောင်နေရတာသတင်းနှစ်ပတ်ကျော်ကြာလာပြီဖြစ်ပေမဲ့အခုထိအိမ်မပြန်နိုင်သေးပဲဖြစ်နေပါတယ်။ထောင်ချီတဲ့ထွက်ပြေးသိမ်းရှောင်သူတွေဟာတောတောင်တွေရဲ့အရေးပေါ်အစားအသောက်နဲ့စေဝါအကူအညီတွေလိုအပ်နေတဲ့အကြောင်းကယ်ဆယ်ရေးအဖွဲ့တွေနဲ့ဒေသခံတချို့ကပြောပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ပါစကိုင်းတိုင်းရင်းမပင်နဲ့ကဏီမြို့နယ်တဝိုက်ကဆရာနာသိန်းစန့်ကျင်တဲ့ကျေးရွာတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေလာရောက်ရှင်းလင်းပစ်ခတ်ရာကဒေသခံတွေကလည်းရရလက်နဲ့အနှင်းငယ်နဲ့ခုခံပစ်ခတ်ပြီးနောက်မှာစစ်တပ်ကပို့ပြီးအကြမ်းဖက်နှိမ်နင်းလာတဲ့အတွက်ဒေသခံတွေရွာလုံးကျွန်းကြီးပါဘေးလွတ်ရာကိုရှောင်တိန်နေကြရတာပါပြီးခဲ့တဲ့သတင်းပတ်အတွင်းရင်းမပင်ခရိုင်ကပိုင်အုပ်စုတီးကုန်းရွာနဲ့တိရပင်ရွာကြားအပြန်အလှန်ပစ်ခတ်မှုကြောင့်ကုလိုရှောင်တိန်ရတဲ့အခြေအနေမျိုးဖြစ်လာရပြီးအများစုဟာအခုချိန်ဒီအိမ်မပြန်နိုင်ဖြစ်နေရတယ်လို့အမိမဖော်လို့တဲ့ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ်
။ဖြစ်သွားတာကစီးကုန်းရွာနဲ့ငွာပေါ်တော့တရားရင်ကြားမှာတရက်ချံတော့မှာဖြစ်တာကျိုက်ပွဲဖြစ်တယ်ဒါပေမဲ့ငွာပေါ်ခိုးလုံးနေရတာတော့ကပိုင်းရွာတို့စီးကုန်းရွာတို့ငွာပေါ်တော့ကပူရွာတို့သူတို့ပတ်ဝန်းကျင်နေပါလေခိုးလုံးနေရရဲ့အင်းကမိုင်းနဲ့အနေထားမရှိသေးဘူး။အခုစစ်ကောင်စီတပ်တွေကအလုံးရုံနဲ့ဝင်ရှာဖွေပြီးတော့ပစ္စည်းတွေရှာဖွေယူတယ်။လူတွေရင်လူကိုရိုင်းနဲ့ဆန်းစီနှိမ့်နှိမ့်ဆက်ရင်းဆဲတာတွေလုပ်တော့လုံးတော့ပြည်သူတွေကသူတို့ရဲ့အတအုံးကိုစိုးရိမ်တော့သူတို့ကပြန်မဝင်ဘူး။အဲ့လိုဖြစ်တယ်ပေါ့။
ဒီကနေ့အချိန်ထိလဲကဏီမြို့နယ်ဘက်မှာရောရင်းမပင်မြို့နယ်တွေမှာပါစစ်ကောင်စီတပ်တွေကရွာတွေထဲဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေစေဖြစ်တာကြောင့်ထွက်ပြေးတိမ်းရှောင်နေရတာသတင်းနှစ်ပတ်ဝန်းကျင်ရှိလာပြီဖြစ်တယ်လို့ကဏီဒေသခံတဦးကလည်းပြောပါတယ
်ဒီနေ့ဆိုရင်သူကကဏီမြို့နယ်ထဲမှာဆုံးမခက်စမ်းတိုင်းအိမ်နေရာကျိုးရွာတွေစဝင်မှုရတယ်နောက်အဲဒီရင်းမပင်ကတနက်ပင်ရွာကိုသွားပြီးတော့မှဝင်မှုရတယ်ပြောတာပေါ့ဒီရောလာတော့အတီးရောက်ကအဲ့လိုမျိုးသတင်းပေးတာပါနည်းနဲ့အတူပါလေအဲ့တော့ကိုသူတို့တွေကအားသုံးပြီးတော့မှဒါရောဝင်ပြီးတော့မှငွေတာမျိုးလုပ်လာကြတယ်အဲ့ဒီမှာဒီကျေးရွာကြီးကဘုံတော့ထွက်ပြေးကြတာ
အခုဆိုရင်ဒီရပိုင်းတဲ့အဲ့ဒီဒေသမှာမိုးရွာသွန်းလာတာကြောင့်တောဥတီတဲ့တင်းရှောင်နေရသူတွေစားတော့ရေးနဲ့ရွက်ဖြင့်အေးပေါ်အကူအညီတွေလိုအပ်လာကြောင်းကဏီဒေသခံကပြောပါတယ
်တကယ်ဒီနေ့ညနေမှာဆိုလို့ရတယ်မိုးကလည်းရွာလာတယ်ပေါ့နော်မိုးကရွာလာတယ်ဆိုကြတော့စစ်ဘေးကိုရှောင်ရတယ်ဆိုတော့ဒါပထမဆုံးအခြေအတွေ့အကြုံလည်းမရှိဘူးဆိုတော့သူတို့ဘာလို့ဘယ်လိုယူယူရမယ်ဆိုတာလည်းမသိဘူးဒီရှောင်ပြီးတော့မှပုံရရတယ်မှာဒီအဖူဖွားကြီးကလေးတူငယ်ကြီးပါတော့ဟိုတော်တော်လေးကိုဟိုစိုးရိမ်ရတဲ့အနေအထားမျိုးမှာရှိပါတယ်ခုလက်ရှိရာသီဥတုအခြေအနေလည်းအဓိကတော့ဟိုစမ်းရစီရကျွန်တော်တို့ခောက်ဆွဲတော့ဒီကျွန်တော်တို့လည်းအဒီဟာလူစားတဲ့တော့မှကျွန်တော်တို့ပြေးပို့ပြီးတော့မှအကူအညီလို့စားကြရဆက်လာလူကြီးများလာတဲ့အနေအထားမျိုးရှိတဲ့အတွက်တော့တစ်ခန်းတစ်ခုကိုကျွန်တော်တို့ကငားရက်စာတော့ပြီးနိုင်တဲ့အနေအထားမျိုးပါပဲရှိပါလားဆိုတာရတော့ခင်ဗျာတော့ပြီးပါရင်တစ်ခုနဲ့တစ်ခုကားကိုဆောက်ဆောင်မပေးနိုင်တဲ့နေရာတွေမှာတော့အတော်များရှိနေတာပါရှိနေတော့ကျွန်တော်တို့ကအဲဒီတော့တောင်းကြီးရဲ့အကူအညီကားကိုယူရယူပြီးတော့မှတော်တော်နေပြန်ပါပဲဒီပေးဝိုင်းပြန်ပါရှောင်းနေရတာမျိုးကျွန်တော်တို့ဟိုတော်တော်များများလုံးကြရပါတယ
်စစ်ကောင်စီတပ်ရဲ့အန်ဒီကိုရှောင်းတင်းရင်တောတွင်းနဲ့နီးဆိုင်ရာဒေသတွေမှာဖြစ်သလိုခိုလုံနေရမယ်ဆိုရင်အဲ့ဒီဒေသခံတွေအတွက်စေဝါအရေးပေါ်လိုအပ်ချက်ရှိလာမှာဖြစ်ကြောင်းရင်းမပင်ဒေသခံအမျိုးသမီးကပြောပါတယ
်သူတို့အတွက်အရေးပေါ်လိုအပ်ချက်ကတော့အခုလောလောဆယ်ကိုသူတို့မှစားကြရလဲမရှိတော့ဘူးအမှသူတို့စားဖို့တောက်ဖို့ဆန်းစီလူကျင်နေသူလူပေါ့ဒီမှာတို့လုပ်ပေးနေရတာပြီးတော့ဟိုအခုလောလောဆယ်ရက်ပိုင်းနဲ့သူတို့စားနဲ့ရိချာပြက်ပြီးဒုက္ခရောက်တော့မယ်ပြီးတော့မိုးရွာလီဖြစ်နေတော့ကျတော့သူတို့နေရတာလည်းဒီနေ့ရောက်လာမှလားလို့တို့တော့တို့တော့လည်းလူစိုးရင်စိမ့်နေတယ်နေနေရတာဖြစ်တယ်လက်အခိုင်မှာဖိုးနေလို့လည်းမရဘူးအဲဆိုတော့မိုးရွာရောက်တော့မှသူတို့ရဲ့ကျမ်းမကြီးရယ်လည်းထိခိုက်တော့မယ်အရေးပေါ်လိုအပ်နေတဲ့အခြေအနေကတော့ဟိုစားရေးတောက်ရေးရောကျမ်းမကြီးရောအခုကျမတို့လိုအပ်နေပါတယ်ဆက်
တွေ့ပြေးတင်းရှောင်ရသူတွေဟာ ကနေမြို့နယ်နဲ့ရင်းမပင်မြို့နယ်ကြားကကြေးရွာဒေသခံတွေဖြစ်ကြပါတယ်ခင်ဗျာ။